ားညိုအိမ်မှာထညာခဲများရှိလားရှင
်ဘယ်ရှိပါမလဲမဆွမြမောင်ရဘာလို့မေးတာရောဗျပြောမှကျွန်တော်မှထညာစားကြလာပြီ
ဘိမုံလုံးကြည့်မလို့လေဒီမှာပေးထားတဲ့နီးအရာဆိုရင်တော့ထညာခဲလို့နေတယ်ရှင
်ဘိမုံလုံးကြီးဟုတ်လားဘာမှလဲဗျကျွန်တော်လည်းပြောပါအောင
်ဒီမှာလေ EV's Kitchen ဆိုတဲ့ blog မှာရေးထားတာ blogger Matt EV ကသူ့လိုပဲမုန်းဖုတ်တာဝါသနာပါတဲ့သူတွေအတွက်တဲ့ဒီ blog ကိုလှုပ်ထားပေးတာ
အမ blog ကတော့အဓိကတော့မုန်းဖုတ်တဲ့အကြောင်းနေပေါ့နော်အဲ့ဒါကိုအသားပေးပြီးရေးပြပါတယ်ဖြစ်တယ်လို့လဲဆိုတော့2009မှာအမဒီမုတ်ဖုတ်တင်တဲ့တခုတက်ဖြစ်တယ်။အဲ့ဒီမတိုင်ခင်တော့လည်းအမမုတ်ဖုတ်တင်တဲ့ကိုအရင်စိတ်ဝင်စားတော့ကိုယ့်ဟာကိုစမ်းကြည့်ရင်သိမအောင်မြင်ဘူး။ဒါပေမဲ့မုတ်ဖုတ်တင်တဲ့တက်ပြီးတော့မှအောင်မြင်သွားတယ်ဆိုတော့ကိုယ့်လိုပဲစမ်းကျင်တဲ့လူကြီးရှိအောင်လို့ပေါ့နော်။အဲ့ဒါကြရင်လွယ်သွားအောင်လို့ဒီအစဉ်စဉ်လုပ်မယ်ဆိုတဲ့ရည်ရချက်နဲ့ share ပြတာပါ
။ဝါနာပါသူတွေစိတ်ဝင်စားကြမှာပဲဗျ။ဒါနဲ့ဘယ်လိုမျိုးမုတ်ဖုတ်နည်းတွေသူ့ရဲ့ blog မှာသိရမလဲဗျ
။ကိတ်မုတ်ဆိုင်တွေမှာတွေ့ရတဲ့မုတ်တွေလုံးနည်းအစုံပဲ။
အမရဲ့ဒီ blog မှာရိုးရိုးအခြေခံမုန်းဖုတ်တဲ့နီးတွေပြင်တမန်ကိတ်မုန်လေးတွေပြင် cream နဲ့လုပ်တဲ့ဟာတွေပါတယ်ပြီးလို့ရှင် pastry လို့ခေါ်တဲ့ဒီ cookie တို့တခြားဒီဟို puff တို့ပါတော့အဲ့လိုမျိုးလေးတွေလည်းရှိတယ်ပြီးတော့ဟိုပေါင်မုန်းလုံးလေးတွေလည်းအမ share ထားတယ်ပေါ့နော်ဖြော်ရည်ဖြော်နီးလေးတွေလည်းပါတယ်အခုနောက်ပိုင်းတော့ဟိုဟင်းချက်နီးလေးတွေကိုရှယ်ပစ်ပါတယ်လွယ်မယ်ထင်တဲ့နီးလေးပြီးတော့ဒီစင်ကာပူဟာလေးတွေပေါ့နော်နည်းနည်းလိုက်လုလို့လွယ်မယ်ဥစားလေးတွေကိုပြောပြပစ်ပါတယ
်သူပြောတာနဲ့ကျွန်တော်တို့မှစိတ်ဝင်စားလာပြီဒါနဲ့မုတ်ဖုတ်ဖို့အဓိကဘာတွေလိုလဲဗျမုတ်ဖုတ်ခြင်းနဲ့ဆိုရင်ဘာတွေသိထားဖို့လိုလဲ
မုတ်ဖုတ်တဲ့နေရာမှာနော်တစ်ခုနဲ့တစ်ခုဂျုံမွေတာတော့မှကြွားတယ်သိလား
မုတ်ဖုတ်ဖို့အတွက်ကတော့အဓိကမရှိမဖြစ်လိုတာတော့ဒီအာဗန်ပေါ့နော်မွေတဲ့ဆက်ကလည်းတချို့ကိတ်မုန်တွေမှာလိုတယ်တချို့ဟာတွေကြတော့လည်းလက်နဲ့လုပ်လို့ရတယ်အဲ့ဒီဟာလေးတွေအတွက်လည်းအမဟိုရေးပြပေးထားပါတယ်ပြီးတော့မုတ်ဖုတ်တာမှာသုံးတဲ့ပစ္စည်းတွေကတော့တကြားထောပတ်ချက်ဥအဲဒါတွေကတော့လုံးဝမပါမဖြစ်ပေါ့နော်ဒီဟာလေးတွေကတော့အခြေခံလေးတွေပါပဲဟိုအသေးစိတ်ကတော့ဟိုဘယ်အစင်းနေလိုက်နာတင်းနေဆိုတော့အမဘလော့မှာလည်းပြောပြပေးထားပါတယ်ဘလို့မွေပုံမွေနီးကအစာပေါ့နော်အပူချိန်ဆိုရင်ဘလို့ချိန်ရမယ်ပြီးတော့ဘန်းကအစာဘလို့သုံးရမယ်ဆိုတော့လည်းအမပြောပြပေးထားပါတယ်
မုတ်ဖုတ်ခြင်းစိတ်ရှိတယ်ပေါ့လေဒါပေမဲ့တခါမှလည်းမုတ်မဖုတ်ဘူးတဲ့လူတွေနောက်ပြီးစိတ်ထဲမှာလည်းဒီမုတ်ဖုတ်ရတာလွယ်မယ်မဟုတ်ပါဘူးလို့ထင်နေတဲ့လူတွေအမအနေနဲ့ဗာပြောချင်ပါလေရှင
်အမလည်းအဲ့လိုပဲထင်ခဲ့တယ်ဟိုနောက်ကျတော့ဆိုင်းရင်ဆိုင်းရင်နဲ့ပဲပထမဆုံးအချိန်ကတော့နည်းနည်းအမားယွင်းလေးတွေရှိရပဲဒါပေမဲ့ဒုတိယတစ်ခါလုံးလွင်ရှင်ကတော့အဆင်ပြေသွားပါပြီပြီးတော့လည်းမကြောက်ပါနဲ့လို့ဒီမုတ်ဖုတ်တဲ့ဥစ္စာကလေကိုကဗမာဆိုတော့လုံးနေကြမဟုတ်တော့တချို့တွေကကြောက်လည်းမလုံရဲကြအောင်ကြောက်ကြရဲပေါ့နော်ဒီလိုပဲဆိုင်းရင်ဆိုင်းနဲ့ဖြစ်သွားတာပဲတိတ်မခက်ခဲပါဘူးအချိုးစမှန်နဲ့နီးစနစ်မှန်နဲ့ဆိုရင်အကုန်လုံးအဆင်ပြေပါလေ
ဟင်းချက်ဝါနာပါသူတွေကလည်းအဲ့လိုပဲပြောကြတယ်ဗျဟင်းချက်တာနဲ့မုတ်ဖုတ်တာရောအတော်လေးကွာရတယ်လား
မိဖို့ကြောင့်တဲ့ဝင်ရတာချင်းတော့တူတယ်ဒါပေမဲ့ Matt EV ကတော့မုန်းဖုတ်တာသူ့အတွက်စိတ်လွတ်လပ်မှုကိုရစေတယ်ဆိုပဲ
ဟင်းချက်ရတာကကြတော့ဟိုဘယ်လိုပြောမလဲနေတိုင်းမရှိမဖြစ်အတွက်ချက်ရတာမျိုးပေါ့နော်အဲ့ဒီဥစ္စာကနေလဲဟင်းအစ်စ်ဆန်းလေးတွေထွင်ရင်နည်းနည်းတော့စိတ်ပျော်ပါတယ်ဒါပေမဲ့လည်းအမအနေနဲ့ကတော့မုန်းဖုတ်တာပို့ပြီးတော့စိတ်လွတ်လပ်မှုရစေတယ်စိတ်ညစ်တယ်ပါညာဆိုလို့ရှိရင်အမမုန်းဖုတ်လိုက်လို့ရှိရင်ဒီမုန်းလှလှလေးထွက်လာလို့ရှိရင်ပျော်သွားတယ်ပြီးတော့ကိုယ်မုန်းလေးနဲ့ရှဲပြီးတော့သူများအတွက်အသုံးဝင်တာသိလို့ရှိရင်လည်းပို့ပျော်ပါတယ်စိတ်ပျော်ရှင်မှုလည်းပေးတယ်ပြီးတော့ဘလို့ဖြစ်လဲဆိုတော့ကိုယ်ဝါသနာကနေသူများတွေအတွက်အကျိုးရှိရဲဆိုတော့လည်းပို့ပျော်တာပေါ့နော်
မုတ်ဖုတ်ဖို့အတွက်လိုအပ်တဲ့ကြက်ဥတို့နွားနို့တို့ဂျုံမှုတို့ဆိုတာကမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်အကုန်ကြများတဲ့ပစ္စည်းတွေမဟုတ်ဘူးလားဒါဆိုလို့ရှိရင်လူတိုင်းမုတ်ဖုတ်နိုင်ဖို့ဆိုတာကရောလွဲပါမလားဗ
ျမတ်အီဗီကတော့စိတ်ဝင်စားတဲ့သူတွေပေါင်းလိုက်ကြလို့ရှိရင်တိတ်ပြီးတော့ဘယင်းနေရပါဘူးတဲ့
အဲ့လိုတော့လည်းမဟုတ်ပါဘူးတခါတလေဆိုရင်တော့စမ်းကြည့်လို့ရတာပေါ့နော်ဒီဘယ်လိုပြောမလဲဟိုဥမာအဖြစ်တငယ်ချင်းနေနေမှာနဲ့စမ်းကြရတယ်ဆိုလို့ရှိရင်အကုန်လုံး၃-၄ယောက်တော့စုဝင်လိုက်ရင်တော့လေဒါတွေကအမအထင်တော့အဆင်ပြေမယ်လို့ထင်ပါတယ်ပြီးတော့ဂျုံဆိုတာကလည်းတခါတည်းနဲ့တထုပ်လုံးကုန်သွားတာမျိုးမဟုတ်ဘူးဂျုံတအိတ်ဆိုလို့ရှိရင်အမတို့အနည်းဆုံး၅ခု၆ခုလောက်တော့ဖုတ်လို့ရတယ်တဲဥကလည်းပါတဲ့ပမာဏ၂လုံးတော့ပဲပါတာဒီအောက်ကဟိုစိတ်ခံစားမှုဝမှုတီးပြီးဒီမုန်းလေးတွေထွက်လာတာနဲ့မတူပုံစံမျိုးစားကိုလိုက်ပြီးတော့ပဲဟိုဘယ်လိုပြောမလဲတယောက်နဲ့တယောက်က mood ကမတူတော့ထွက်လာတဲ့ဟာလေးတွေကလည်းမတူဟိုတချို့ကျတော့ပို့ပြီးတော့ creative ဖြစ်တဲ့လူကျတော့မုန်းလေးတွေကိုပို့ပြီးတော့လှတတ်ပတ်တာလေးပို့လှုပ်တတ်တာပေါ့နိအဲ့လိုမျိုးတွေကွာတယ်အဲ့တော့ဟိုလုံးကြည့်တင်ပါတယ်
EV Kitchen ဆိုပြီးတော့မုတ်ဖုံနီးတွေကိုရင်းနေတဲ့ဘလော့ဂါ Matt EV ပါ Matt EV ဟာမြန်မာနိုင်ငံမှာထုတ်ဝေတဲ့အစားအသောက်နဲ့ပတ်သက်တဲ့ Food Magazine မှာလည်းစာမရေးနေတဲ့သူဖြစ်ပါတယ်သူဘလော့ဂ်ရဲ့လိပ်စာကတော့ ev-foodlover.blogspot.sg ဖြစ်ပါတယ်စာလုံးပေါင်းပါမယ် evy-foodlover.blogspot.sg ဖြစ်ပါတယ်ဆိုတော့ ev-foodlover.blogspot.sg ပါ
အခုလိုမျိုးမြန်မာလိုရေးနေကြတဲ့ blog တွေထဲကအများနဲ့သက်ဆိုင်တဲ့အကြောင်းတွေလူများစိတ်ဝင်စားမဲ့အကြောင်းတွေကိုရေးနေတဲ့ blog မျိုးတွေတွေ့လို့ပြောပြခြင်းနဲ့ဆိုရင်ကျွန်တော်တို့ကသိကြပါတယ်ဗျာ
burmese@voanews.com စီကို blogger လို့ကောင်းစင်တက်ပြီးတော့ပြောပြလို့ရပါတယ်ဒီနေ့ကနေညနေနဲ့အင်္ဂါနေ့မနေ့အစီအစဉ်တိုင်းမှာထုတ်လွှင့်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ကိုလည်းဝေဖန်အကြံပေးစေချင်ပါတယ်ရှင်